American ပြည်အောင်စုမှာကုဆက်ပြန့်နှံ့နေတဲ့တုတ်ကွေးဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာပိုဆိုးလာပြီးတော့ဆယ်နှစ်နီးပါးကာလအတွင်းမှာဆေးရုံတရားရဲ့လူနာရေးတွေအများဆုံးအခြေအနေကိုရောက်လာတယ်လို့ American ကျန်းမာရေးအရာရှိတွေကပြောပါတယ်။ဇန်နဝါရီလ28ရက်နေ့မှာအဆုံးသတ်တဲ့သတင်းပတ်တစ်ခုထဲမှာပဲဒီတုတ်ကွေးကြောင့်ကလေး16ယောက်သေဆုံးသွားရပြီးတော့ဒီတုတ်ကွေးရာသီအတွင်းမှာသေဆုံးရတဲ့ကလေးပေါင်းက53ဦးရှိသွားပြီလို့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကမနေ့ကတောက်ကြနေမှာပဲထုတ်ပြန်သွားတဲ့CDC ရဲ့တပတ်တာအစင်းခံစာမှာပြောထားပါတယ်။ဒီတုတ်ကွေးကြောင့်လူတသိန်းမှာဆိုရင်လူ50တယောက်ဆေးရုံတက်ရတာကြောင့်အရင်ကအချိန်တွေတိတ်ဆိုးခဲ့တဲ့2014-2015တုတ်ကွေးရာသီကအရေးအတွက်ထထောင်မှာပို့ပြော့များနေပါတယ်။အဲ့တခါတုန်းကဆိုရင်တော့လူပေါင်း9သိန်းကျော်တုတ်ကွေးကြောင့်ဆေးရုံတက်ရပြီးတော့ကလေး148ဦးသေဆုံးခဲ့တာပါ။ဆေးရုံတက်ရတဲ့သူတွေထဲမှာအသက်65နှစ်ကျော်အရွယ်ကအများဆုံးဖြစ်ပြီးတော့အဲ့နောက်မှာတော့အသက်50နဲ့64ကြအိုစုကဒုတိယနောက်အသက်9နှစ်အောက်ကလေးငယ်တွေကတတိယနေရာလိုက်ပါတယ်အခုဆိုရင် American မှာတုတ်ကွေးရာသီဝင်တာသတင်းဆက်ပဲရှိပြီးဖြစ်ပြီးတော့ဒီရာသီကုန်မှုအတွက်သတင်းပတ်တော်တော်များများကျန်ပါတယ်ဒီတစ်ခေါက်တုတ်ကွေးပြင်းထန်ရတာကတော့ AH3N2 ရောဂါပိုးအမျိုးအစားကြောင့်ဖြစ်ပြီးတော့ရင်းနှုံးကအတွေ့အကြုံအရပြောမယ်ဆိုရင်တော့ဒီမျိုးအစားကြောင့်အသက်ကြီးသူတွေရမ်းငယ်တဲ့ကလေးတွေအသေးအပြောက်များပါတယ်ရှင်